ဒီကနေ့ကြားရောက်တဲ့အကြည့်ပြီးဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံရဲ့တချို့ဒေသတွေမှာအမျိုးသမီးတွေဦးဆောင်တဲ့ဆရာနာရှင်စန့်ကြီးဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဆရာနာသိမ့်မှုနဲ့အမျိုးသမီးတွေခွဲခြားခံရမှုအဆုံးသတ်နိုင်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဆရာနာသိမ့်မှုစန့်ကျင်တော်လှန်ရေးမှာကြားဆုံးသွားကြရတဲ့အမျိုးသမီးတွေနဲ့ဒီမိုကရေစီရဲ့ကြိုးပမ်းနေကြတဲ့မြန်မာအမျိုးသမီးတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်အခြေစိုက်တန်ယုံအသီးသီးကလည်းဒီကနေ့မှထုတ်ပြန်ကြပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့တရင်မတ်စုမြတ်မွန်ပြောပြပေးပါရှင
်ဒီနေ့ကြောက်ရောက်တဲ့ပြည်သူဆိုင်ရာအမျိုးသမီးများနေ့မှာရန်ကုန်မြို့နဲ့ကလေးမြို့တွေမှာအမျိုးသမီးတွေဦးဆောင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကလုံခြုံရေးအခြေအနေပေါ်မူတည်ပြီးတော့တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မှာဒီနေ့ဆန္ဒပြခဲ့တဲ့ Women Alliance ကမတ်ချိုဝီအေကပြောပြပါတယ
်ဒီကနေ့ကတော့ကျွန်တော်တို့ကဟို Women ပုံမှန်ပေါ့နော် Women Alliance ကဒီနေ့ရန်ကုန်မှာလုပ်တယ်မနေ့ကမန္တလေးမှာထွက်ခဲ့တယ်ရှစ်တနေ့တရက်ကဒီမုံရွာမှာထွက်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကဒီ Women Alliance ကအမျိုးသမီးကိုခေါ်ရင်အများကြီးဟို meeting အခြေအနေပေါ်မူတည်ပြီးတော့3ရက်4ရက်လောက်အချိန်ပေးပြီးတော့အဲ့ဒီရက်တွေမှာအဆင်ပြေတဲ့ရက်ကိုထွက်ကြတာဆိုတော့လေနေတွေကလည်းထွက်ဖို့ရှိပါသေးတယ်ဒါပေမဲ့ဟို internet ကြောင့်ပေါ့နော်ဟိုဒါကပုံလေးကျွန်တော်တို့စီပို့ပါဖို့အဆင်မပြေတာလို့ internet ချက်ထိုင်းနေတာနောက်မြေပြင်အခြေအနေတွေကြောင့်မို့လို့မထွက်ဖြစ်သေးရလို့ပါလို့ပဲရှိပါပါဒီရှိနောက်ထပ်ထွက်ဖို့ရှိရတာဆိုရင်လည်းဟိုတချို့တခြားနေမျိုးတွေပါလဲထွက်ဖို့ရှိပါသေးတယ်
အမျိုးသမီးတွေခွဲခြားဖိနှိပ်ခံရမှုပပျောက်ပြီးတော့ဓာတ်တူခွင့်ရရရှိအောင်ကြိုးစားနေတဲ့တချို့နဲ့မှဆရာနာတိမ်မှုစန့်ကျင်ရေးကိုလုပ်နေကြတာဖြစ်လို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားနေသူကပြောပါတယ်
။ဘာကြောင့်အရေးကြီးလဲဆိုတော့ကျွန်တော်တို့အမျိုးသမီးတွေကပေါ့နော်တော်လှန်ရေးကိုနှစ်ခုပေါ့နော်တစ်ပြိုင်တည်းလုပ်ရတယ်အာဏာရှင်ကိုလည်းတော်လှန်ပါတယ်နောက်ဒီကိစ္စကအမျိုးသမီးတွေကိုအကြံဖတ်ခဲ့တယ်ဖိနှိပ်ခဲ့တယ်ခွဲခြားဆက်ဆံရတာတွေလည်းကျွန်တော်တို့ကဒီအာဏာရှင်နဲ့အတူတပါးတော်လှန်တိုက်ထုတ်နေရတယ်ပေါ့နော်။ဒါကြောင့်မို့လို့အမျိုးသမီးတွေရဲ့တော်လှန်မှုကအရေးပါတယ်။နောက်ကျွန်တော်တို့အရင်တုန်းကအမျိုးသမီးတွေထွက်တုန်းကဟိုတုံးခဲ့တဲ့ဆိုလိုကံလေးတစ်ခုလည်းရှိရပေါ့။အမျိုးသမီးတွေမပါဒီတိုက်ပွဲကမအောင်ဝင်မအောင်မြင်နိုင်ပါဘူးဆိုတဲ့ဟာမျိုးပေါ့နော်။အမျိုးသမီးတွေကအမျိုးသားတွေကတိုင်းနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးပါဝင်မှသာလို့ဒီတော်လည်းရအောင်မှာပေါ့နော်။တနေရရာကနေမပါဝင်တော့ဘူးကြက်ကြခဲ့ပြီဆိုရင်ဒီတော်လည်းရအောင်မှုရနိုင်တော့ကအဖဲတော့နိုင်တယ်ပေါ့နော်
။အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့မှာမြန်မာနိုင်ငံကတိုင်းရင်းသူမျိုးသမီးတွေကလည်းမျိုးသမီးအခွင့်အရေးတောင်းဆိုဆုံးဆောင်မှုတွေကိုလုပ်ခဲ့ကြပါတယ်။ဆက်မျိုးသမီးအခွင့်တစ်ခုဖြစ်တဲ့ SWAN ကဂျန်တူရေးကိုဖော်ဆောင်ဖို့ပေါ်ပါရကိုတိုက်ဖြတ်ဆိုဆိုတဲ့ဆောင်ပုံနဲ့ထမိန်တွေကိုအလံထောက်ပြီးတော့ဆက်အာနာသိမ့်မှုစန့်ကျင်ကြောင်းပြသတဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်တွေပေါ်မှာဖော်ပြခဲ့ပါတယ်။အမျိုးသမီးတွေကိုလေးစားတဲ့အနေနဲ့အမျိုးသားတွေကထမိန်ကိုကောင်းပေါင်းတာဝေဆန္ဒတွေလုပ်ပြီးတော့အမျိုးသမီးများနေ့မှာဆက်အာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့ဓာတ်ပုံကမ်ပိန်းကိုလည်းလုပ်ခဲ့ကြပါတယ်။လူမှုကွန်ရက်ပေါ်မှာမျှဝေကြတဲ့ဒီဓာတ်ပုံကမ်ပိန်းမှာနိုင်ငံတော်ကတာဝန်ကလူမျိုးပေါင်းစုံပါဝင်ခဲ့ကြပါတယ်။ဆရာနာတိမ်ဖို့စန်းကျင်တော်လှန်ရေးတနစ်ကျော်ကာလအတွင်းမှာအမျိုးသမီး122ဦးကြာဆုံးခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထုတ်ပြန်ပါတယ်။ပြည်ပြည်ဆိုင်ရာအမျိုးသမီးနေ့မှာမြန်မာနိုင်ငံကအမျိုးသမီးတွေကိုဂုဏ်ပြုချီးကျူးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတာဝန်အသီးသီးကလည်းဒီကနေ့ထုတ်ပြန်ကြပါတယ်။ဆရာနာတိမ်ဖို့တနစ်အတွင်းကြာဆုံးသွားခဲ့တဲ့အမျိုးသမီးတွေကိုအောက်မေ့ဂုဏ်ပြုကြောင်းနဲ့ဒီမိုကရေစီအရေးမှကြိုးပမ်းပါဝင်နေကြတဲ့အမျိုးသမီးတွေအားလုံးကိုချီးကျူးဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာနော်ဝေးတန်ယုံကလည်းနိုင်ငံရဲ့အနာဂတ်အတွက်မိမိတို့ရဲ့မျှော်လင့်ချက်တွေကိုဖော်ပြဖို့အခြေခံအခွင့်အရေးတွေကိုရှင်းသုံးနေကြတဲ့အမျိုးသမီးတွေရဲ့ကြိုးပမ်းအားထုတ်မှုကိုဂုဏ်ပြုကြောင်းထုတ်ပြန်ပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကြားမကွဲပြားမှုအခြေခံနဲ့အကြမ်းဖက်မှုခံရနိုင်ခြင်းပိုများတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအရေးကိုထုတ်ဖော်ပြောဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်ယုံထုတ်ပြန်ကြမှာလည်းဖော်ပြထားပါရဲ့ရှင်။